American Israelika တာနဲ့ Egypt နိုင်ငံတွေကအရာရှိတွေဟာ Gaza ဒေသအပြစ်ရရေးအတွက်သဘောတူညီမှုအတိတ်အရာရေးနဲ့ Hamas စစ်တွေးကြော်တွေဖန်ထားတဲ့ဒဇာကန်တွေထက်လွတ်လာဖို့ကြိုးပမ်းမှုအတွက်အင်္ဂါနေ့မှာ Egypt နိုင်ငံ Cairo မှာတွေ့ဆုံဆွေးနွေးကြပါတယ်။ဒီချိန်ထဲမှာပဲ Palestine သားတပ်တန်းကျော်ခုံလုံးနေတဲ့ Rafah မှာတက်ဆွဲထားတဲ့ Hamas စစ်တွေးကြော်တန်ရင်ဒေဂူကိုဖယ်ရှားဖို့ရည်ရွယ်ပြီးထိုးစစ်ဆင်မှုပြင်နေတဲ့ Israel အစီအစဉ်ဆိုင်းငံ့ထားရတဲ့အတွက်နိုင်ငံတကာကောင်းဆောင်တွေကပန်ကြားနေပါတယ်။တနင်္လာနေ့ကတော့ Hamas ရဲ့ဖန်တာလက်စားကန်နှစ်ယောက်ကို Rafah ကနေ Israel တပ်တွေကကယ်တင်လိုက်နိုင်တယ်လေ။ဒီလိုကယ်တင်တဲ့စစ်စင်ရဲ့အတွင်း Palestine သား84ယောက်တေဆုံးရတာပါ။ကုလသမဂ္ဂချုပ် Antonio Guterres ကတော့လူသားစာနာမှုအကူအညီအတွက်အဓိကလုပ်နေတဲ့ Rafah မှာခုလိုထိုးစစ်ဆင်မှုတွေမလုပ်ဘဲနဲ့ဒဇာကန်တွေကယ်တင်နိုင်ရင်နှိမ့်နိုင်နိုင်တယ်လို့ပြောနေကြောင်းပြောပါရယ်။ထိုးစစ်ဆင်မှုတွေကနေနေရဆန့်ခွာထွက်ပြရတဲ့ Palestine သားတွေအတွက်လူသားစာနာမှုအကူအညီပေးနေတာတွေရပ်တန့်ကုန်ပြီးထိရောက်မှုမရှိဘဲဖြစ်စေတယ်လို့တတိပေးပါရယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ Rafah မှာခိုလုံနေတဲ့ Palestine တွေအတွက် Egypt နယ်စပ်နားကိုထပ်သွားဖို့လမ်းကြောင်းဖွင့်ပေးမှာဖြစ်ကြောင်းပြောပါရယ်။